Welcome to the Voice of America in Burmese.
ပြည်ရဲ့နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ30ရက်စာသာပတိနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ညောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ပြပေးမှာပါသတင်းလူထဲမှာဆိုရင်တရားပြည်နယ်ကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုလုံခြုံရေးကောင်စီကရှုံချလိုက်တဲ့အကြောင်းမကွေးတိုင်းအတွင်းကစစ်ရှောင်တဲတွေကိုဖြူစောရီးတွေကမီးရှို့လိုက်တဲ့အကြောင်းလေစီပြေရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားနိုင်ငံကလက်ခံလိုက်တဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာထူးခြားတဲ့သတင်းတွေကိုပြောပြပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေကိုကြီးညာပြီးမှာတော့ဒီမကွေးတိုင်းပေါင်းမြို့နယ်မှာစေဘေးဆောင်တွေမရှိချိန်မှာပြည်သူတွေရဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရပါတယ်
။အဲ့ဒါပြည်သူကြီးအဖွဲ့တွေကလာရှို့တာ။အဲ့ဒါမြေကိုးမာကြီးတော့ကဒီချိန်မှာပဲညနေ၄နာရီကျော်၄နာရီလောက်ကိုဒီချိန်မှာပဲတောက်ထားနေမလို့ပြေးတာပေါ့သူကတနက်တည်းနဲ့တစ်ခေါင်းပေါင်းပြည့်လာတာဆိုတော့ပြောက်ကိုကြီးကြတာဆရာနဲ့သူကြီးကတော့
သတင်းလေးအပြီးမှာနားဆင်ရဖို့ရှိပါတယ်။တခါAmerican လွှတ်တော်မှာပြဋ္ဌာန်းလိုက်တဲ့ NDA ဥပဒေကမြန်မာအရေးပေါ်မှာဘယ်လောက်ထိအကျိုးသက်ရောက်မှုရှိလာမှာပါလဲ။ကလေးမျိုးတိုက်ပွဲတွေအတွင်းကနေပြီးတော့စစ်ဘေးရှောင်တွေနောက်ထပ်ထွက်လာပါတယ်။ဒီအကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဂျာတာပတိနေမနက်ခင်းထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကမောင်ဆိုးမင်းနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဂျာတာပတိနေမှာရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရာမှာယူကရိန်းနယ်စပ်တင်းမာမှုရောပေါ်ရေးတန်တမာရေးအရာဖြည့်ရှင်းပေးဖို့ကြိုးပမ်းမှာဖြစ်ကြောင်းအမေရိကန်အစ်စ်မြင့်အရာရှိတဦးကပြောပါတယ်။တန်တမာနီလန်းနဲ့ဆက်နိုင်ဖို့အမေရိကန်ဘက်ကပြင်ဆင်ထားပြီးတစ်ချိန်တည်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ဖို့ဆက်လုပ်မယ်ဆိုရင်တုံ့ပြန်ဖို့လည်းအသင့်ရှိကြောင်းဗိုလ်ဒူးနေမှာပဲသတင်းတောက်တွေကိုပြောလိုက်ပါတယ်။ဇန်နဝါရီလ10ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအစစ်မြင့်ဆွေးနွေးပွဲကျင်းပလိမ့်မယ်လို့ခန့်မှန်းနေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းကနေဆွေးနွေးဖို့ရုရှားသမ္မတကကန့်လန့်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးဟာဒါဒုတိယအကြိမ်ဆွေးနွေးကြတာပါ။ပထမအကြိမ်ဆွေးနွေးခဲ့တဲ့ဒီဇင်ဘာလ3တဝိုက်မှာတော့ရုရှားနယ်စပ်မှာရုရှားတပ် 9,000 လောက်စုဝေးနေကြောင်းကျူတူကရိုက်ကူးထားတဲ့ထောက်လိုက်ရေးဓာတ်ပုံတွေကိုအခြေခံပြီးခန့်မှန်းထားပါတယ်ခင်ဗျာ
အာဖဂန်မျိုးသမီးများမိန်းကလေးများနဲ့လူခွင့်ဆိုင်ရာအမေရိကန်အထူးတန်ကိုယ်စားလှယ်အဖြစ်ရီနာအမေရိကိုခန့်အပ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဦးနေ့မှာကြေညာပါတယ်ဩဂုတ်လမှာအမေရိကန်တပ်တွေဆုတ်ခွာပြီးနောက်တာလီဘန်အုပ်ချုပ်ရေးလက်အောက်မှာပြည်ထောင်တဲ့ဖိနှိပ်မှုတွေကိုအာဖဂန်အမျိုးသမီးတွေရင်ဆိုင်နေရတဲ့အချိန်မှာအခုလိုခံရလိုက်တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေဟာအမျိုးသားအဖော်မပါပဲခရီးဝေးမသွားရဘူးလို့ဒီအပတ်အစောပိုင်းမှာပဲတာလီဘန်တို့ကကြေညာခဲ့ပါတယ်။အမျိုးသမီးတွေဟာပညာရေးနဲ့အလုပ်ကံကိစ္စတွေမှာလည်းတင်းကျပ်တဲ့ချုပ်ချယ်မှုတွေကိုခံရတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ကတော့ငြိမ်းချမ်းတည်ငြိမ်လုံခြုံတဲ့အာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်လူမျိုးတိုင်းနိုင်ငံရေးစီးပွားရေးလူမှုရေးရပါဝင်နိုင်ခွင့်ရှိဖို့လိုလားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အထူးတန်ဖြစ်ခံရတဲ့အမေရိကာအာဖဂန်နိုင်ငံဘွားပညာရှင်တဦးဖြစ်ပြီးတော့ယခင်သမ္မတအိုဘားမားလက်ထက်နိုင်ငံသားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အာဖဂန်အရေးနဲ့ပတ်သက်ပြီးအစိုးရနဲ့ကုလသမဂ္ဂကိုဆယ်စုနှစ်ကြာချီပြီးတော့အကြံပေးခဲ့သူတဦးလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တဦးခန့်အပ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုလူအခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။2004ခုနှစ်မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအဥပဒေအရအမေရိကန်သမ္မတတွေကအထူးကိုယ်စားလှယ်ခန့်အပ်ခွင့်ရှိပြီးအထက်လွှတ်တော်ကအတည်ပြုပေးရမှာပါ။ကမ္ဘာတစ်လွှာလူအခွင့်ရေးမြင့်တရေးသမ္မတဂျိုးဘိုင်ဒန်အစိုးရကကြိုးပမ်းနေပြီးမဲ့2019ခုနှစ်ဇန်နဝါရီလကတည်းကလွတ်လပ်တဲ့နေရာဟာအခုချိန်အထိလည်းလွတ်လပ်နေစေလစ်လပ်နေစေဖြစ်ပါတယ်။2018ခုနှစ်ဇွန်လမှာပထမဆုံးအကြိမ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံဆွေးနွေးခဲ့တဲ့အရင်သမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့မြောက်ကိုရီးယားရဲ့လူခွေချိုးဖောက်မှုတွေကိုတိုက်ကြည့်အလေးထားအာရုံစိုက်တာမရှိခဲ့ပါဘူး ကမ္ဘာတစ်လွှာလူ့အခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်မယ်လို့အကြီးအကျယ်ပြောဆိုနေတဲ့သမ္မတဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားကလူ့အခွင့်အရေးကိစ္စအတွက်အာရုံစိုက်ဆောင်ရွက်မဲ့အထူးကိုယ်စားလှယ်ခန့်အပ်ဖို့အရေးကြီးကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Faye Robertson ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
COVID virus Delta နဲ့ Omicron မျိုးကွဲနှစ်ခုတပြိုင်တည်းပြန့်နှံ့လာတာကြောင့်ရောဂါကူးစက်မှုဟာဆူနာမီရေလိုင်းကြီးလို့မြင့်တက်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ် Tedros ကပုံထူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီမျိုးကွဲနှစ်ခုရဲ့ထိန်းချုပ်မှုအန္တရာယ်ဟာကူးစက်မှုပမာဏကိုစံချိန်ကျိုးစေခဲ့တယ်လို့ဆေးရုံတည်းရောက်ကုသမှုနဲ့သေဆုံးမှုကိုလည်းအဆမတန်များလာတယ်လို့ Tedros ကပြောဆိုပါတယ
် I'm highly concerned that Omicron being more transmissible circulating at the same time as Delta.
Omicron ha Delta နဲ့တပြိုင်တည်းပြန့်နှံ့လာတဲ့အတွက်ဆူနာမီလိုင်းလုံးကြီးတွေလိုဖြစ်လာမှာကိုကျွန်တော်အထူးစိုးရိမ်မိပါတယ်လို့သူကပြောဆိုသွားတာပါ။ဒါအပြင်ကမ္ဘာနိုင်ငံတွေအတွက်ကာကွယ်ဆေးတွေပို့ပြီးတော့တာဒူညီများဖြစ်အောင်ငွေငှပေးဖို့ကိုလည်းတောင်းဆိုလိုက်ပြီးတော့ချမ်းသာတဲ့နိုင်ငံတွေမှာအားဖြည့်ကာကွယ်ဆေးထိုးရေးကိုအလေးနဲ့ထားနေကြတဲ့အတွက်ဆင်းရဲသောနိုင်ငံတွေမှာကာကွယ်ဆေးထိုးဖို့မလုံမလောက်ဖြစ်လာရတယ်လို့သူကပြောဆိုခဲ့ပါတယ်ခင်ဗျာ။
American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ကြရားပြည်နယ်မှာခရစ်စမတ်အကြုံလေးကလူအစုလိုက်အပြုံလိုက်တပ်ပြတ်ခံခဲ့ရတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝန်ထမ်း2ဦးနဲ့ကလေး4ယောက်အပါအဝင်လူ35ယောက်တပ်ပြတ်ခံရတဲ့လုပ်ရအတွက်တာဝန်ရှိမှုရှိအောင်လုပ်ဖို့ဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်မှုတွေအလုံးရပ်တန့်ဖို့လူအခွင့်အရေးလေးစားလိုက်နာဖို့အရသားတွေလုံခြုံဘေးကင်းစေဖို့တောင်းဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲဗိုလ်ထုနေကပဲနော်ဝေးနိုင်ငံသားရေးဝန်ကြီးဌာနကလည်းအရသားတွေတပ်ဖြတ်ခံရမှုအပေါ်ပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့တုန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့အပေါ်ရှုံချလိုက်ပြီးစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေကိုရပ်တန့်ဖို့စစ်လက်နက်ပစ္စည်းတွေနဲ့စစ်တပ်အတွက်အသုံးဝင်မဲ့နည်းပညာတင်ပို့မှုကိုလည်းပိတ်ပုံမှုတိုက်တွန်းထားပါတယ်ခင်ဗျာ
။ရင်ဂျာမွတ်စလင်120ကိုတင်ဆောင်ပြီးအင်ဒိုနီးရှားနိုင်ငံရဲ့မြောက်ဖက်စွန်းအာချေဒေသကမ်းလွန်မှာရောက်ရှိနေတဲ့လေတစ်စင်းကိုစိုက်ကခွင့်ပြုဖို့အင်ဒိုနီးရှားအာဏာပိုင်တွေကဗိုလ်ထုနေပါဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်ရတာဟာအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေရဲ့အခြေအနေကိုလွန်စွာစိုးရွားတဲ့အတွက်ဖြစ်တယ်လို့အင်ဒိုနီးရှားဒုက္ခသည်ရေးရာအရာရှိ M Wijara ကပြောဆိုပါတယ်
။ Pemerintah Indonesia pada hari ini Rabu 29 December
လူသားချင်းစာနာမှုအခြေအနေတွေရအခုလိုပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အင်ဒိုနီးရှားအစိုးရကဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့သူကပြောဆိုသွားတာပါ။အစောပိုင်းတုန်းကတော့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကသူတို့ကိုလက်ခံပေးဖို့တောင်းဆိုကြပေမဲ့ဒီရိုဟင်ဂျာလေကိုနိုင်ငံတကာရေးပိုင်နဲ့တည်းပြန်မောင်းထုတ်မယ်လို့ဒေသခံအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီလေဟာရေယိုနေပြီးဆက်လက်ချွေရင်းနေတဲ့အတွက်ပင်လယ်ပြင်ထဲမောင်းထုတ်ခံရရင်နစ်မြုပ်သွားနိုင်တယ်လို့ UNHCR အရာရှိတွေကပြောဆိုခဲ့ပါတယ်။ UNHCR အနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံတကာလူထုကျန်းမာရေးလုံခြုံလုံနည်းတွေနဲ့အညီသီးခြားထားရှိရေးအစီအစဉ်တွေအတွက်သက်ဆိုင်ရာအစိုးရနဲ့ဒေသဆိုင်ရာလူမှုအတိုင်းအဝိုင်းကိုအကူအညီပေးဖို့အစဉ်အသင့်ရှိတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသနယ်စပ်မှာပြစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသားတယောက်ဒဏ်ရာရရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ပါလက်စတိုင်းသမ္မတမမုတ်အဗတ်ကရှာရှာဘာဘာအစ္စရေးနိုင်ငံခီးစဉ်ပေါ်ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟားမတ်စ်ပါလက်စတိုင်းအဖွဲ့ကရှုတ်ချလိုက်ပြီးတဲ့နောက်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွေ့ဘယ်သူလက်ချက်ဆိုတာကြေညာတာမရှိပါဘူး Israel စစ်တပ်ကတော့တုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်မြောက်ပိုင်းက Hamas အဖွဲ့ရှိရာနေရာတွေကိုတင်ကားတွေနဲ့ပြစ်ခတ်ခဲ့ပါတယ် Israel ရဲ့ပြစ်ခတ်မှုကြောင့် Palestine တောင်သူ၃ယောက်ဒဏ်ရာရရှိခဲ့ကြောင်းဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ် အနောက်နိုင်ငံတွေရဲ့ထောက်ခံမှုရရှိထားတဲ့ပါလက်စတိုင်းသမ္မတအဗတ်စ်ကအစ္စရေးခီးစဉ်အတွင်းအင်္ဂါနေ့မှာတော့အစ္စရေးကာကွယ်ရေးဝန်ကြီးဘန်နီဂက်စ်ကနေအိမ်မှာအက်ခံခဲ့တာပါဆယ်စုနှစ်တခုအကျော်ကြာမှာပါလက်ပထမဆုံးပါလက်စတိုင်းခေါင်းဆောင်တယောက်အနေနဲ့အစ္စရေးခီးစဉ်မှာအချိန်တော်ကြာရပ်ဆိုင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်မဲ့အလားအလာတွေကတော့များများဆဆမတွေ့ရှိရပါဘူးဒါပေမဲ့လည်းတွဲဆုံမှုအပြီးအစ္စရေးကာကွယ်ရေးဝန်ကြီးကယာနဲ့ချီတဲ့ပါလက်စတိုင်းစီးပွားရေးလုပ်ငန်းတွေအစ္စရေးနိုင်ငံကိုဝင်ခွင့်ရမယ်လို့ယုံကြည်မှုအတွက်တည်ဆောက်ရေးအစီအစဉ်ဖြစ်ကြောင်းကြေညာခဲ့ပါတယ်ဟားမတ်စ်အဖွဲ့ရဲ့ပြောခွင့်ရသူကတော့အစ္စရေးကာကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမ္မတတွဲဆုံတာဟာပါလက်စတိုင်းနိုင်ငံရေးမှာသဘောထားကွဲပြားမှုတွေကိုပိုမိုနက်ဆိုင်စေတယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံဒါဖောဒေသအနောက်ဘက်ကမ်းခြေမှာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အထက်စားနပ်ရိက္ခာတန်ချိန်1900တိုလောင်ထားတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ WFP ရဲ့ဂိုဒေါင်ကိုသနတ်သမားတွေကဖောက်ထွင်းလူရဲသွားပါတယ်မြောက်ဒါဖောပြည်နယ်ရဲ့မြို့တော်အယ်ဖာဆာရဲ့ဒေသခံတွေကအင်္ဂါနေ့နှောင်းပိုင်းမှာပြင်းထန်တဲ့တဏ္ဍာတန်တွေကြားခဲ့ရတဲ့ဆိုပြီးဒေတာအာနာပိုင်တွေကညမထွက်ရအမိန့်ထုတ်ပြန်ထားတယ်လို့လဲ SUNA သတင်းဌာနကဖော်ပြပါဗျ။စာနာမှုအကူအညီလွန်စွာလိုအပ်နေတဲ့လူတွေအတွက်ရည်ရွယ်ပြီးစားသောက်ကုန်တွေတူလောင်ထားတဲ့ဂိုဒေါင်ဖောက်ထွင်းလူရခံရပြီးနောက်ဖောက်ထွင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစီးရင်ကောက်ခံပြုစုနေတယ်လို့ WFP အရာရှိတဦးကပြောဆိုပါဗျ။ကုလသမဂ္ဂရဲ့ဆူဒန်စာနာမှုဆိုင်ရာညှိနှိုင်းရေးမှူးတဦးကတော့ဆူဒန်နိုင်ငံရဲ့လူ3ဦးတည်းက2ဦးဟာစာနာမှုအကူအညီလွန်စွာလိုအပ်နေချိန်မှာဒီလိုအစားအသောက်ကိုရောင်ကိုပြင်ပထားမတိုက်ခိုက်သင့်ဘူးလို့ဆိုပါတယ်။6သိပ်ပြီးဆင်းရဲတဲ့နွမ်းပါတဲ့ဒီဒေသမှာလက်နက်တွေပေါ်များပြီး2003ခုနှစ်ကသမ္မတအိုမာအယ်ဘာရှာလက်ထက်တုန်းကပဋိပက္ခဖြစ်ပွားခဲ့တဲ့အနေအနဲ့ပြန်လည်နလန်ထားဖို့ကြိုးစားနေစေဖြစ်ပါတယ်။အဲ့ဒီပဋိပက္ခကြောင့်လူတွေတိတ်နေချီတိတ်ဆုံးခဲ့ပါတယ်ခင်ဗျာ။
ကျွန်တော်ပရိနိမနဲ့ခင်ဒေတန်ရောက်နိုင်ငံတကာသတင်းတွေကိုကုကမောင်စိုးမင်းနဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ VOE ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voenews.internet ဆံမျက်နှာမှာလဲထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာလဲကြည့်ရှုနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုအရင်နားဆင်ရမှာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအသုံးစရိတ်ဥပဒေ NDAA မှာမြန်မာနိုင်ငံဆိုင်ရာအချက်အလက်တချို့ထည့်သွင်းပြင်ဆင်ချက်ကိုဒီဇင်ဘာလ29ရက်ကသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးခဲ့တဲ့အတွက်အတည်ဖြစ်လာပါတယ်။ဒီဥပဒေအရမြန်မာနိုင်ငံနဲ့ပတ်သက်လို့လှုပ်ဆောင်ရမယ့်လှုပ်ထုံးလုံးကြီးအဆင့်အနေနဲ့ဒီဥပဒေရဲ့တက်ရောက်နိုင်မှုတွေအပေါ် Woodrow Wilson Center မှာလူမှုရေးရာမူဝါဒဆိုင်ရာသုတေသီကိုရဲမျိုးဟိတ်နဲ့ USCIS ခေါ်မဟာဗျူဟာနဲ့နိုင်ငံရာလိလာရေးဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်တို့ကိုဆက်သွယ်မေးမြန်းပြီးကိုစော်မိုးကျော်တင်ပြထားပါတယ်ဗျာ
ဒီဇင်ဘာလ29ရက်နေ့ကသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့ NDAA ဥပဒေပြင်ဆင်ချက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစာမျက်နှာ5မျက်နှာပါဝင်ပါတယ် NDAA ဥပဒေဟာ1962ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေဖြစ်ပြီးစာမျက်နှာ1000ကျော်ရှိပါတယ်ဒီဥပဒေကိုနှစ်စဉ်ဆွေးနွေးပြင်ဆင်တတ်မှတ်တာတွေလုပ်လို့ရှိပါတယ်ဒီဇင်ဘာ29ရက်နေ့ကအတည်ပြုခဲ့တဲ့ပြင်ဆင်ချက်တွေအရအမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာကိုသက်ဆိုင်ရာလွှတ်တော်ကော်မတီတွေမှာတင်ပြအစီရင်ခံမှာဖြစ်တဲ့အကြောင်းဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးကိုရဲမင်းဟင်းကရှင်းပြခဲ့ပါတယ် NDAA ဥပဒေပြင်ဆင်ချက်အတည်ပြုလိုက်တဲ့အပေါ်မြန်မာအရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းဖြစ်လာပါတယ်ဒါကြောင့်ဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးလှုပ်ဆောင်ရမယ့်အဆင့်တွေကိုသူတည်တည်ကိုရမ်းမင်းဟင်းကိုမေးကြည့်ခဲ့ပါတယ်။ဟုတ်ကဲ့အဲ့တော့ကူကမျောလင်းချက်ဒီဂျိုဖြစ်လာတယ်လေ။တချို့ကလည်းဒီ NDAA ပြဋ္ဌာန်းလိုက်တဲ့အတွက်ကြောင့်ဒီ NUG ကိုဒီအမေရိကန်အစိုးရကအထိမှတ်ပြုတော့မယ်ဆိုတာမျိုးတွေထိထင်လာတာရှိတယ်လေ။အဲ့တော့ဒီဘေလ်နဲ့ပတ်သက်ပြီးတော့အခုတင်ပြခွင့်လွတ်တော်မှာမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုတင်ပြခွင့်ရတယ်လို့ပဲကျွန်တော်တို့ပထမအဆင့်မှာအချမ်းမြင်နားလည်ထားတယ်လေ
။ဆိုတော့
အဲ့ဒါဟုတ်ပါသလား။အဲ့တော့ဒီကုနာပြောသလိုပေါ့အများမျောလင်းသလိုဒီအတိမတ်ပြူရေးတွေဘာတွေဖြစ်လာမလားဘလို့အသက်ရောက်မှုမျိုးရှိနိုင်လဲ
။အဲ့တော့အဲ့လိုမျိုးတင်ပြတဲ့အခါမှာအဓိကအချက်၄ချက်ပါမယ်လို့ဥပဒေမှာပြဋ္ဌာန်းထားတယ်ပေါ့။ကျွန်တော်တို့ပထမဆုံးတစ်ချက်ကတော့မြန်မာနိုင်ငံမှာအနေပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့မူဝါဒနဲ့လုံခြုံရေးဆိုင်ရာကျွန်တော်တို့ကြီးဝဲချက်ပေါ့ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအဖွဲ့ကနေပြီးတော့ sound runny, a chaladi, the rain chaladi, who tell them popia meluba. I don't eat the rain chaladi, my papa, less or diga. Any lumu sound the American, so we are sound runny, a chattity. The matter the chat, NUGCDNA, the democracy go talk and be needed, poor zidigo, general talk pan be that piame, the year we move here, look be that piame, so a chapala, do ya. SAC ကိုစကားစားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားဝင်မှုမပေးတဲ့ဟာစကားစားကိုအရင်ညစ်တည်းကျွန်တော်တို့မပေးတဲ့ဟာမျိုးဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့သူကအဲ့လိုမျိုးပါလာတယ်ပေါ့နောက်တတိယတစ်ချက်ကတော့လက်ရှိအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအထောက်အပံ့တွေပေးနေလဲဆိုတဲ့ဟာကိုအပ်ဒိတ်ပေးတာမျိုးဖြစ်ရမယ်နောက်တစ်ချက်ကတော့တရုတ်နဲ့ရုရ နေရာမှာ NUD CDN နဲ့တခြား democracy ကိုထောက်ပံ့ပေးနေတဲ့အဖွဲ့တွေကိုတရားဝင်ဖြစ်အောင်အားပေးထောက်ခံတာမျိုးဖြစ်ရမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပြီးတော့တော်တော်များများကတော့ဒါ NUD ကိုအတိမတ်ပြုတဲ့ bill ဖြစ်တယ်ဆိုတဲ့ဟာမျိုးပြောတာမျိုးလို့ကျွန်တော်တို့မြင်ပါတယ
် NDAA ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲအများမျှော်လင့်သလို NUG အစိုးရကိုတရားဝင်အတိမတ်ပြုတာမျိုးဖြစ်လာနိုင်ပါသလား CSIS ကပညာရှင် Michael Martin ကိုမေးကြည့်ပါတယ
် The NDAA as passed and signed into law by President Biden does not formally recognize the NUG as a legitimate government
တမရဂျိုးဘိုင်ဒန်နမထိုးပြီးအတည်ဖြစ်လာတဲ့ဒီ NDAA ပြင်ဆင်ချက်ဟာ NUG ကိုတရားဝင်အစိုးရအဖြစ်တရားဝင်သတ်မှတ်တာမျိုးမပါဝင်ပါဘူးဒီလိုပဲ NUG ကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုအောင်လှုပ်ဆောင်မှုပြဌာန်းတာလည်းမဟုတ်ပါဘူးဒီဥပဒေဟာသမ္မတဘိုင်ဒန်အစိုးရအနေနဲ့ NUG နဲ့မကပဲ CDM လှုပ်ဆောင်နေသူတွေအပါအဝင်ဒီမိုကရေစီရရှိရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအတိမတ်ပြုပြီးဘလို့ကူညီလှုပ်ဆောင်ပေးနေတယ်ဆိုတာတွေကိုလွှတ်တော်မှအစီရင်ခံတင်ပြဖို့အတွက်ပြဌာန်းတဲ့ဥပဒေပဲဖြစ်ပါတယ် NUG ရဲ့တရားဝင်မှုအဆင့်အတန်းနဲ့ပတ်သက်လို့ကတော့သမ္မတဘိုင်ဒန်အစိုးရဆုံးဖြတ်ချက်အတိုင်းသာဖြစ်ပြီးဒီဥပဒေအရလွတ်တော်ကနေအစိုးရရဲ့ဆုံးဖြတ်ချက်ကိုဘာမှအပြောင်းလဲဖြစ်စေမှာမဟုတ်ပါဘူးအဓိကကတော့မြန်မာပြည်နဲ့ပတ်သက်လို့လှုပ်ဆောင်နေရတွေကိုလွတ်တော်မှာတင်ပြအစီရင်ခံမှုပဲဒီဥပဒေကပြဋ္ဌာန်းထားတာပါ
ဒီ NDAA ဥပဒေပြင်ဆင်မှုဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့တိုးတက်ပြောင်းလဲမှုတရားလို့ထင်ပါသလားလက်ရှိမြန်မာနိုင်ငံအတွက်ချမှတ်ဆောင်ရွက်နေတဲ့အမေရိကန်ရဲ့မူဝါဒတွေဟာလုံလောက်မှုရှိတယ်လို့ထင်ပါသလားလို့ Michael Martin ကိုမေးကြည့်ခဲ့ပါတယ်
This is not really a significant move in any particular direction. There are elements that are positive.
ဒီဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်ထူးထူးခြားခြားကြောင်းလဲမှုတွေမဖြစ်နိုင်ပါဘူး။ဒါဟာအပြုသဘောဆောင်တဲ့လှုပ်ဆောင်မှုတစ်ခုသာဖြစ်ပါတယ်။ဥပမာလွှတ်တော်မှာအစီရင်ခံတင်ပြဖို့ပြဋ္ဌာန်းတာဒီအတွက်တော့အထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရအနေနဲ့သူတို့သဘောနဲ့သူတို့ဆုံးဖြတ်လှုပ်ဆောင်နေရတာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်တွေကပုံမှန်ကွဲ9114အရလွှတ်တော်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ American အစိုးရမူဝါဒတွေမှာလှုပ်ရှားချင်တာမျိုးတွေရှိရင်လဲပြဋ္ဌာန်းပေးနိုင်ပေမဲ့ဒါတွေကိုသမ္မတဘိုင်ဒန်အစိုးရအနေနဲ့အတိအကျလိုက်နာလှုပ်ဆောင်ရမယ်ဆိုတာမျိုးမဟုတ်ပဲမလိုက်နာလဲနေလို့ရတဲ့ပြဋ္ဌာန်းချက်တွေပဲဖြစ်ပါတယ
်အဓိကဆိုရမည်တဲ့အချက်ကတော့သမ္မတဘိုင်ဒန်အစိုးရထဲမှာအခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကိုတာဝန်ခံပြီးညှိနှိုင်းဆောင်ရွက်ပေးမဲ့သူတူတယောက်ကိုမူဝါဒဆိုင်ရာညှိနှိုင်းရေးမှုအဖြစ်တိတိကျကျတာဝန်ပေးထားတာမရှိသေးပါဘူးဒီအချက်ကိုသူ့အနေနဲ့စိုးရိမ်ပူပန်မိပါတယ်လို့ Michael Martin ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကုဇွန်မိုးကျော်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာကိုဗစ်ကာယရောဂါမျိုးကွဲအစ်စ်တွေပေါ်ပေါက်နေတဲ့အခုလိုကာလမှာနှာခေါင်းဆီးကိုနီးလမ်းမှန်စွာနဲ့ဘယ်လိုတက်မလဲဆိုတာကိုအသိပေးချင်ပါတယ်
ပိတ်သားနှာခေါင်းဆီးဟာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရာရောသူများကိုပါအကာအကွယ်ပေးဖို့တခြားနီးလမ်းတွေအပြင်နှာခေါင်းဆီးကိုလည်းနီးလမ်းမှန်မှန်တက်ရပါမယ်။နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါ။နှာခေါင်းဆီးကမြင့်ပတ်နေလားပြက်နေလားကြည့်ပါ။နှာခေါင်းနဲ့မေးဆီးကိုလုံအောင်တက်ပါ။နှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်တည်ချာတက်ပါ။နှာခေါင်းဆီးကိုသွားခိုင်းနေပါနဲ့မြစ်ပတ်သွားရင်စိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှာခေါင်းဆီးအရှိကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါ မျက်နှာရဲ့အဝေးကိုဆွဲထုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆေးကိုပြန်သုံးရမယ်ဆိုရင်တန်ရှင်းနဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆေးကြိုးစားကပဲကင်ပြီးပြန်မတက်ခင်မှာလဲမြစ်ပတ်နေလားဆိုနေလားတေချာပြန်ချိပါအောင်ပြန်သုံးမယ့်နှာခေါင်းဆေးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းဆေးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆေးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆုံးဖြစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆေးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ကိုပြန်ပွားမှုကိုတားဆီးဖို့နှာခေါင်းဆေးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းစက်သုံးရပါမယ်။လူအချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆေးကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
်။ကျွန်တော်တို့ချစ်ခင်ရတဲ့မြန်မာပြည်သူပြည်သားတွေလည်းဒီ COVID ကာယောဂါကနေကင်းဝေးနိုင်ကြပါစေခင်ဗျာ။အခုတော့ကလေးမျိုးနဲ့အတွင်းဝင်းစွန်ခွာသူတွေပိုတိုးလာနေတဲ့အကြောင်းကိုတင်ပြခြင်းပါလေ။စကိုင်းတိုင်းဒေသကြီးကလေးမျိုးနယ်ချောင်းကွာနယ်ဟာခါလီကျေးရွာနာမှာဒေသခံ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေတယ်လို့ကျေးရွာနှစ်ရွာကနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါလေ။ရွာသားထောင်ကြီးကလည်းစစ်ဘေးတင်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။ကလေးမျိုးနယ်ချောင်းကွာနယ်ဟာခါလီကျေးရွာနီးမှာစစ်တပ်နဲ့ဒေသခံ PDF အဖွဲ့အစည်းတိုက်ပွဲဖြစ်တယ်လို့ချောင်းကွာဒေသခံတူကပြောပါတယ
်။ချောင်းကွာရဲ့အထက်ဖက်ပေါ်ပေါ့။အကားလေးရဲ့အထက်ဖက်တောင်တလုံးပါပေါ့။ဖြစ်ပင်ကတော့သူတို့ကတက်ချတာပေါ့တောင်တလုံးပဲဆိုလေ။သူတို့ကတက်လာလို့တိုက်ဝဲဆတာပေါ့
။နှချောင်းကြီးရွာမှာတဆွဲထားတဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်တာဖြစ်ပြီးအဲ့ဒီတိုက်ပွဲအတွင်းရွာမီးရှို့ခံရတာရှိခဲ့လို့ဒေသခံ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ်။
ဟုတ်ပါတယ်ဗျာတိုက်ပွဲကမနေ့6နိုင်ပွဲ9နိုင်ပွဲဝင်းကျင်ကလေးဖြစ်နေတာပါဒီနှချောင်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တရားဒီအနောက်ဘက်ချောင်းကွာဘက်ကိုတဖြည်းဖြည်းတက်လာတယ်ချောင်းကွာမှာလည်းဒီနေနေတော်တော်များတော်မီးရှို့သွားတယ်ဗျာအခုစစ်လက်ပြီးမှလည်းတိုက်ပွဲပြင်းထန်နေတော့မှာဗျအခြေအနေတွေမတည်ငြိမ်သေးပါဘူးဗျာလက်ရှိလည်းချောင်းကွာရဲ့နောက်ထပ်အနောက်ဘက်ကဟာခါလေးရွာမှာလည်းမီးရှို့နေပါတယ်ဗျအ
ဲ့ဒီတိုက်ပွဲအတွင်းထိခိုက်မှုရှိမရှိဆိုတာကိုတော့မသိရသေးပါဘူးတိုက်ပွဲဖြစ်တဲ့အချိန်ဟာခါလေးရွာမီးရှို့ခံရတယ်လို့ဟာခါလေးဒေသခံတူကပြောပါတယ်
ဟာခါလီလီရှုတယ်လေမအဝေးရနေနေဆိုတော့လေပြောလို့မရဘူ
းမင်းကလည်းချောင်းခွာရွာကအင်ဂျီတချို့မီးရှို့ခံရတယ်လို့ချောင်းခွာရွာကန်တူကပြောပါတယ
်ဒီနေ့လည်းဖြစ်ဖြစ်တယ်ပေါ့နော်ချောင်းခွာမှာမင်းကလည်းဖြစ်တယ်ဒီလိုအင်ချောင်းရင်ရဲ့ကားရင်ဆိုင်ရင်နောက်ပြီးတော့သုံးပင်းသတိရောမီးလောင်နေစစ်တပ်ကခေါ်လာပေါ့
ဘူဒူးလေးမနေ့ပိုင်းပြစ်ခတ်မှုကြောင့်ငတ်ချောင်းချောင်းခွာရေစိုးဟာခါလီပါမွန်ချောင်းကြီးရွာကရွာသား2000ကျော်ဘေးလူရထွက်ပြေးတင်းရှောင်နေကြရပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးဟာခါလီဒေသခံတူကအခုလိုပြောပါတယ်
။ဒီနေ့တက်တော့ဖြစ်တဲ့အဲ့ဒီနေ့တော့ရွာထဲမှာမနေတော့ဘူး။မနေ့ကလေးရထွက်တော့တာရွာထဲမှာမှမပြန်နေသေးဘူး။ဆန်ကားရောက်တော့ရှိတာ။တခြားနှချောင်းချောင်းခွာဟာခါလီကြီးစူပန်းုံချောင်းအဲ့ဒီရွာတော့အကုန်ပြီးတော့တာ။နှချောင်းတော့ပြီးမ
ှဒါပြင်ဟာခါလီရွာသားတို့ကိုဟာခါလီဖျားเจ้าမှာပိတ်လောင်ထားတယ်လို့ဟာခါလီကြီးရွာသားကိုပီတာကပြောပါတယ်
။ဟာခါလီကမှလည်းဒီဆစ်ဆောင်တွေကိုသူတို့ဖျားเจ้าမှာဖျားเจ้าနဲ့ဝင်ခိုင်းထားမှာပိတ်ထားတဲ့ပုံစံမျိုးပေါ့နော်။ဟိုဖမ်းထားတဲ့ပုံစံမျိုးဖုံးနေတယ်တင်းထားတယ်
။ဟာခါလီရွာဟာကလေးမျိုးနဲ့73မိုင်ကျော်ကွာဝေးပြီးနှချောင်းကနေဝေဘူးလဖလန်းကားလမ်းမပေါ်မှာရှိပါတယ်။ဟာခါလီကြီးရွာပဲကလေးကော်ကွေရဲ့အဖွဲ့ PDF နဲ့တိုက်ပွဲဖြစ်တဲ့အခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဗိုလ်ဒူးနဲ့နေ့လယ်ပိုင်းမှာလဲကလေးမျိုးအတွင်ပေါက်ကွဲမှုဖြစ်ခဲ့ပြီးတစုံတရာထိခိုက်မှုမရှိဘူးလို့ကလေးမျိုးကန်တူကပြောပါတယ
်အမျိုးပေါ်မှာလဲဒီ7နှစ်ကျော်တော့ပေါ့နော်ပြီးတော့ဆက်မနားရဲ့နောက်ပြီးတော့ကလေးမျိုးအထက်က6ပေါ့နော်အဲ့လမ်းမှာအထက်က6တောင်းဘုံတလုံးကွဲတယ်ကဲမျိုးဘုံမလုံးအပြိုင်နေကွဲတာပေါ့နော်နေရာနဲ့နေရာ
ဒီလိုလုပ်တဲ့ကောင်များထိခိုက်ဒဏ်ရာရတာများတော့မကြားဘူးပ
ြဒီဇင်မာလ28ရက်နေ့ကလဲနှချောင်းရွာမှာနေအိမ်တချို့မီးလောင်ကျွမ်းပြီးစီးရီးတင့်မာတဲ့အချိန်တွင်အိမ်အလုံး20လောက်မီးရှို့ခံခဲ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကတည်းကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေတာပါ။ဒီဇင်ဘာလ26ရက်ညပိုင်းမှာ နတ်ချောင်းကြီးရွာထက်တန်းချောင်းအနီးစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF ပူးပေါင်းအဖွဲ့တို့ပြစ်ကတ်တိုက်ခိုက်ခဲ့ပါတယ်ကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေရှိနေတယ်လို့ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းနီလန်ပေါင်းစုံနဲ့နေ့စဉ်လိုဆက်ရှိနေပါတယ်ခင်ဗျာ
ကိုကြော်သိန်းပြောပြသွားတာပါဗျာကလေးမျိုးမှလိုပဲပေါင်းမျိုးနယ်မှာရောဘယ်လိုဒုက္ခတွေရင်ဆိုင်နေရပါသလဲကြည့်ရအောင်ပါမကွေးတိုင်းပေါင်းမျိုးနယ်တောင်ပိုင်းဝန်ချုံရွာမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဘေးလွရာတောတောင်နေတဲ့စစ်ဘေးရှောင်နေသူတွေနေထိုင်တဲ့နေရာတွေမိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေကပြောပါတယ်ကြေးရွာသားတွေကလည်းနှိမ့်ဆက်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးဗျာ
ဒီသမား28ရက်မနေ့ပိုင်းကမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကဝန်ချုံရွာအနီးတောတောင်တွေထဲမှာစစ်ဘေးရှောင်နေရသူတွေနေထိုင်တဲ့တဲတွေကိုစစ်ကောင်စီနဲ့နှီးဆက်သူတွေဖြစ်တဲ့ပြူစောထီတွေကမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ဘေးရှောင်တွေနေထိုင်တဲ့တဲ၄၅ခုထက်မနည်းကိုမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကအခုလိုပြောတာပါအ
ိုးရေရွာရဲ့နောက်မြောင်ပိုင်းမှာရှိတဲ့ဒိုးရိုင်မှာအိုးရွာထဲမှာဝန်းမီမီရဲ့လို့စစ်ဘေးရှောင်တွေများစုပေါ့ဗျာအဲ့ဒီများစုကိုငွားထဲမှာရှိနေတဲ့ဒီလိုထီးနဲ့အဖွဲကဒီများစုကိုပြန်ဆောင်ပြန်လို့ရှာပြန်မှာငွားထဲကိုဝင်ဝင်ဟိုလိုရှိလို့ရှိရင်တဲရီမျိုးချုပ်မယ်ပေါ့နော်ပေးနိုင်လို့ချုပ်တယ်လို့ဒီမှာမသိရပါနဲ့ဗျာကျန်အရှင်တူဘောတော့မသိရဘူးဒီလို
ဝန်ချုံရအနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ကြိမ်ထပ်မင်းတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ကြီးရွာထဲမှာစစ်ကောင်စီနဲ့ပြူစောထီးတွေတက်ဆွဲထားတဲ့အတွက်ဒေသခံရွာသားတွေဟာနှီးဆက်ရတောတောင်တွေမှာခိုလုံနေရတာပါစီဘေးဆောင်တဲတွေမီရှုခံရတာနဲ့ပတ်သက်ပြီးကိုယ်တိုင်တွေ့ရှိခဲ့ရတဲ့သူကလည်းအခုလိုပြောပါတယ
်အဲ့ဒါပြူစားပြီးအဖွဲ့ကြီးကလာရှို့တာအဲ့ဒါမနေ့ကိုမကြီးတော့ကဒီချိန်မှာပဲညနေ4:00လောက်ကိုဒီချိန်မှာပဲတောက်ထားနေမို့လို့ပြေးတာပေါ့သူကတနက်တည်းနဲ့တစ်ခါမှပြေးလာတာဆိုတော့ကြောက်ကြီးကြတာတကယ်နဲ့သူကတော့သူကပထမဆုံးဟွာနေတော့ပြီးတဲ့25ရက်တနင်္လာရက်ကလည်းသူတို့လာတယ်လာပြီးတော့မှလူတွေကိုတွေ့တော့လည်းညာလို့တယ်မပြီးရင်လည်းထိုးတယ်ဟိုကသူတို့ပြောင်းသွားတယ်နဲ့ခေါင်းတွေကိုကြိတ်ထိုးတယ်အဲ့လိုတွေလည်းခံရပါတယ
်ဝမ်းချုံကြီးရသားတွေဟာပြီးခဲ့တဲ့ဇွန်လကတည်းကဆက်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကတက်ဆွဲလိုက်တဲ့အတွက်နေရမပြန်တော့ပဲတောတောင်တွေထဲနဲ့အနီးအနားကကြီးရော်တွေမှာတင်းရှောင်နေရတာပါဖေဖော်ဝါရီလကဆက်လို့စစ်ကောင်စီကပြန်လည်ဝင်ရောက်နေထိုင်မှုပြောပေမဲ့စစ်ကောင်စီတပ်တွေနဲ့ပြူစောထီးတွေဟာကြီးရော်တွေမှာလက်နက်တွေနဲ့တက်ဆွဲထားတဲ့အတွက်ဒေသခံရသားတွေဟာစိုးရိမ်ပြီးနေရမပြန်နိုင်ဖြစ်နေတာပါပေါင်းမြူနယ်တောင်ပိုင်းမှာမကြာခဏဆိုလိုစစ်ကောင်စီကနေမင်းရှင်းလင်းရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားသလိုမိုင်းဆွဲတိုက်ခိုက်တာတွေလည်းကြုံနေရပါတယ်ခင်ဗျာ
။ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်ဒုတိယနိုင်ငံရေးအတွင်းမှာတော့ကမ္ဘာတဝန်းဒီမိုကရေစီအလားအလာတွေဘယ်လိုရှိမလဲ။တင်ပြချက်နဲ့ဒီ2021ခုနှစ်အတွင်းမြန်မာနိုင်ငံဖြတ်ကျော်ကြုံတွေ့ခဲ့ရတဲ့မြန်မာအရေးသုံးသပ်ချက်တွေကိုစုစည်းတင်ပြချက်စာရင်းနဲ့အတူပြည်သူ့ကျန်းမာရေးကဏ္ဍတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာ
ဒီ American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့တိုင်းတော်မီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ families.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamese ဖြစ်ပါရင် v VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနံနဲ့ခင်ဆက်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညာကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒေါ်ရတန်းစုံရဲ့လူလူနဲ့ကျမ်းမာရေးကဏ္ဍဦးကျော်စံသာရဲ့တနှစ်တာအတွင်းမြန်မာရေးသုံးသပ်ချက်ဒီမတန်းခင်မှာကျွန်တော်တို့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်။အနောက်တိုင်းဒီမိုကရေစီတိုင်းပြည်တွေထဲမှာအမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့နှစ်တွေအတွင်းဒီမိုကရေစီအကျင့်ထုံးတွေဆုတ်ယုတ်လာခဲ့တဲ့အကြောင်းလွတ်လပ်တဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဘာကြောင့်ကြာဆင်းလာရသလဲဆိုတာနဲ့ဒါတွေကိုဘယ်လိုပြန်လည်ပြုပြင်ပြောင်းလဲရမလဲဆိုတာတွေကိုဒီမိုကရေစီရာကျွမ်းကျင်သူတွေကိုမေးမြန်းပြီးစင်ဒီစိတ်သတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းပြီးသမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတိမပြုနိုင်ဖို့တားဆီးကြတာကိုကမ္ဘာကြီးအနေနဲ့ထိတ်လန့်တုံ့လောက်ခဲ့ရပါတယ်။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတယ်လို့သူတေသနတွေကပြဆိုနေချိန်အမေရိကန်ဒီမိုကရေစီရဲ့သင်္ကေတမှာအခုလိုအကြီးတန်းတဲ့ဖြစ်ရဟာမကောင်းတဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ဒီမိုကရေစီရေးကျွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးအတွက်ကာနဂီအန်တောင်းမန့်အဖွဲ့ကသောမက်စ်ကာရိုတာက
Why is Brazil going backward in democracy?
အိန္ဒိယကနောက်ပြန်သွားနေတဲ့အချိန်မှာဘရာဇီးကလည်းဘာလို့ဒီမိုကရေစီနောက်ပြန်သွားနေတာလဲ။ဘရာဇီးနောက်ပြန်သွားနေတဲ့အကြောင်းကတူရကီ၊အိန္ဒိယနဲ့အမေရိကန်ကအဖြစ်အပျက်တွေနဲ့ဆက်ဆက်မှုရှိသလား။ရေပူအားအဖြစ်တော့တိုင်းပြည်တော်တော်များများကသူ့အကြောင်းနဲ့သူယုံကန်နေရပါတယ်။ရေပူရခံစားနေရတာကတော့ဒီမိုကရေစီတိုင်းပြည်တွေမှာသူတို့အစိုးရလှုပ်ပေးနေတာတွေကိုနိုင်ငံသားတွေကမကျေနပ်ကြပါဘူး။ဒါကြောင့်အဲ့ဒီစနစ်ကိုအနောက်ရှက်ပေးမဲ့ကိုယ်စားလှယ်မျိုးကိုထောက်ခံခြင်းကြတာပါ
။ဖြူသူတေသနာဌာနကလုပ်တဲ့လေးလာချက်တွေမှာတော့အမေရိကန်ဒီမိုကရေစီကိုအတူယူဖို့18ရာခိုင်နှုန်းကပဲသဘောတူပါတယ်။58ရာခိုင်နှုန်းကတော့အမေရိကန်ဟာကောင်းတဲ့နမူနာတစ်ခုဖြစ်ခဲ့တယ်လို့ယူဆကြတာပါ။ Richard White ကဖြူသူတေသနာဌာနကပ
ါ In one of the things that we see in our surveys is that people have real concerns about
ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတဲ့ကောင်းတဲ့အချက်တစ်ခုကတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေဟာတကယ်စိုးရိမ်စရာကောင်းတဲ့ကိစ္စဖြစ်နေလူတွေကမြင်ပါတယ်။လူအများစုကြီးကတကယ်ကိုစိုးရိမ်ရတယ်လို့ပြောပါတယ်။အမေရိကန်တက်တော့စိုးရွားတဲ့ပြဿနာဖြစ်နေအများစုကပြောတာပါ။
အမေရိကန်နိုင်ငံစတီထောင်ကလေးကလူမျိုးရေးနဲ့အစိုးရရဲ့ကဏ္ဍအပေါ်နက်နက်ဆိုင်ဆိုင်ကွဲပြားမှုကပါလာတာပါ။တစ်ဖက်နဲ့တစ်ဖက်အမြင်မတူတာတွေများနေချိန်မှာပဲဂျိုးဘိုက်ဒန်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရမှုမှာအမေရိကန်အပေါ်နိုင်ငံတကာအမြင်တွေကောင်းမွန်လာခဲ့တယ်လို့ဖြူးသူတေသည Richard White ကပြောပါရယ်
။ People like Biden better than Trump.
Trump ဆိုင်တော့ Biden ကိုလူတွေကပူချိုက်ကြပါရယ်။ Trump policy တွေတဲ့ Biden မူဝါဒကိုပူချိုက်ကြပါရယ်။အမေရိကန်ကဒီကမ္ဘာလုံးနဲ့ဆက်ဆံနေတာကိုမြင်ကျင်တာပါ။အမေရိကန်နိုင်ငံကြီးမူဝါဒတွေမှာနိုင်ငံပေါင်းစုံပါဝင်တာမျိုးကိုမြင်ကျင်တာပါ။သမ္မတဘိုင်ဒန်ကပဲရစ်ယာစီကူတူသဘောတူစာချုပ်ထဲပြန်ဝင်တာမျိုး၊ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တွေကိုပြန်ဝင်တာမျိုးဆိုတာတခြားနိုင်ငံကလူတွေလည်းဒီလိုမူဝါဒမျိုးကိုပဲလိုချင်ကြတာပါ
။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတာကိုပြန်ပြောင်းဖို့အတွက်လူတွေဘာကြောင့်မကြေမနက်ဖြစ်နေသလဲဆိုတဲ့အကြောင်းရင်းကိုအမေရိကန်အနေနဲ့ကြီးတင်တယ်လို့သောမက်စ်ကာရိုတာလို့ကျွမ်းကျင်သူတွေကပြောပါရယ်။
Globally,
I would say that, you know, အနေနဲ့ကတော့အမေရိကန်အနေနဲ့ဒီမိုကရေစီကျဆင်းနေတဲ့တိုင်းပြည်တွေကိုကြီးပြီးဒီနိုင်ငံသားတွေပါရီကိုဒေါသထွက်နေတယ်လေ။ဘာကြောင့်မပြောရှင်ဘူးလဲ။ဒီမိုကရေစီဆန့်ကျင်ပြီးတော့အနောက်ရှက်ပေးလာတဲ့ခေါင်းဆောင်တွေကိုရွေးရအောင်သူတို့ပါရီဖြစ်နေတယ်လဲဆိုတာကြီးပြပါတယ်။အကျင့်ပြချဆမှုတွေကိုဒေါသထွက်နေတယ်ဆိုရင်အမေရိကန်ကအကျင့်ပြချဆမှုတိုက်ဖျက်ရေးဖိဖိစီစီကူညီတက်ပါတယ်။ပီရူးနဲ့ချီလီတို့ကလိုစီးပွားရေးအရာဘေးဖယ်ခံထားရတယ်လို့လူတွေဒေါသထွက်ခံစားနေရတယ်ဆိုရင်သူတို့ကိုအဲ့ဒီအရေးမှာကူညီတက်ပါတယ်
။ဒီမိုကရေစီအရေးပြည်တွင်းနဲ့ပြည်ပမှာခုခံကာကွယ်ဖို့ကိစ္စဟာအမေရိကန်သမ္မတဘိုင်ဒန်အစိုးရအတွက်2022ခုနှစ်တာမကနောင်လာမယ့်နှစ်တွေမှာအရေးတကြီးစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။
ကမ္ဘာတစ်လုံးမှာဒီမိုကရေစီစံချိန်စံညွန့်တွေကြာဆင်းနေတဲ့အခြေအနေတစည်းတစောင်းကိုတော့ကိုငင်းညံတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ပတ်ဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်မှာတော့ မကြခင်ကုံဆုံးတော့မဲ့2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အဖြစ်အပျက်တွေပေါ်ချုံငုံသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုဝင်းခန့်မောင်နဲ့အတူဦးကျော်စံသာကသုံးသက်ပြထားပါတယ်ခင်ဗျာ
။ဆိုရရှိမြခင်ကုံဆုံးတော့မဲ့2021ဟာမြန်မာတိုင်းကလုံးအတွက်မျော်လင့်အပ်တဲ့စရာအပြည့်အဝနဲ့ဆန်းသစ်လာခဲ့တဲ့နှစ်တစ်နှစ်ဆိုရင်မှားမယ်မဟုတ်ပါဘူး။2020နိုဝင်ဘာရွေးကောက်ပွဲမှာNLD ကတခဲနဲ့အနိုင်ရရှိခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီဟာတဆင့်တိုးချေကုပ်ရခဲ့ပြီလို့မျှော်လင့်ယူဆနိုင်ပွဲရှိခဲ့ပါတယ်။ရွေးကောက်ပွဲမကျင်းပခဲ့ရတဲ့ဒေသတချို့နဲ့ရွေးကောက်ပွဲအတွင်းအာဏာလက်ရှိ NLD ရဲ့လူရက်တွေဟာမျက်နှာတရမရှိဘူးဆိုပြီးမကျင်းတဲ့သူတွေနည်းနည်းရှိခဲ့ပေမဲ့ NLD ရဲ့တခဲနဲ့အောင်မြင်မှုကိုစောတကတက်ညင်ကြဲထုတ်ဘူးဆိုလို့မရှိတော့ရှားပါခဲ့ပါတယ်။နိုင်ငံတကာဆုံးကြည့်အဖွဲ့တွေကလည်းဒီရွေးကောက်ပွဲကာလမှာအာနေဂျက်တချို့ရှိခဲ့တယ်ဆိုတာကလွယ်ပြီးအပိသက်ရလက်ကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တခဲနဲ့အောင်ပွဲအဖြစ်အသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်။အလားတူသောပဲပြည်သူတွေသတိမထားခဲ့ကြတာတစ်ခုကတော့မကြမီအချိန်အတွင်းမှာမြန်မာဒီမိုကရေစီအလင်းရောင်ကိုအမှောင်တုကြီးဖုံးလွှမ်းတော့မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။ဒီနည်းပြောရင်မုံတိုင်းအကျိုးတိုက်ခတ်နေတဲ့လေပြည်လေညင်းကိုထိုးချိန်အထိမြန်မာပြည်သူတွေရှူဆိုင်ပျော်မွေ့နေကြကြုံပဲလို့ဆိုရမှာဖြစ်ပါတယ
်ဒီလိုအောင်ပွဲခံလို့လက်ခုပ်တံတွေမဆဲခင်မှာပဲဖေဖော်ဝါရီ1ရက်နေ့မှာတော့ဗိုလ်ချုပ်ဦးကြီးမေအောင်လှရရွေးကောက်ခံရက်သားအစိုးရအဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ပါဝင်ရက်သားခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းလိုက်ပါတယ်အိမ်နေမနေ့ပိုင်းမှာပဲစစ်တပ်ဟာဒုတိယသမ္မတဦးမြင့်ဆွေကိုယာယီသမ္မတဖြစ်ခံပြီးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့ပါတယ်အဲဒီနောက်သမ္မတကော်မတီဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမေအောင်လှကအာဏာလွှဲပြောင်းရယူခဲ့ပါတယ်အဲ့လိုနဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ဟာလေမြမသမိုင်းမှာစန်းသစ်အာယူဖို့လုပ်နေတဲ့ဒီမိုကရေစီဒုတိယအကြိမ်ချုပ်ငင်းကြဆုံးရတဲ့နေ့အဖြစ်သမိုင်းဝင်သွားခဲ့ပါတော့တယ
်ဒီလိုရွေးကောက်ခံအစိုးရကိုဖယ်ရှားပြီးနိုင်ငံတော်သမ္မတအပါအဝင်အရသာအစိုးရအကြီးအကဲတွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့စစ်တပ်ကဘယ်လိုပင်အကြောင်းပြပြောဆိုခဲ့ပေမဲ့ပြည်သူလူထုကလက်မခံကြပါဘူးအနာသိမ့်ပြီးနောက်ရအနေငယ်အကြမှာပဲနိုင်ငံအနှံ့နေရာကွက်ကြားဆန္ဒပြမှုတွေစတင်ဖြစ်ပွားလာခဲ့ပါတယ်အနာသိမ့်စီကောင်းဆောင်ကတော့ NLD နဲ့သိအစီမကတ်လာတဲ့တိုင်းရင်းသားနဲ့အရသာနိုင်ငံရေးသမားတချို့ကိုခေါင်းခေါက်ရွေးပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာဖွဲ့စည်းခဲ့ပါတယ်။ဒါဟာစီအစိုးရဆိုတဲ့ပုံရိပ်ကိုဖျက်ချင်လို့ဒီလိုအရသာတွေကိုထပ်သွင်းတာဖြစ်ဟန်ရှိပေမဲ့သူတို့ကိုလူတိုင်းကတော့စစ်ကောင်စီလို့သာခေါ်ဝေါ်သုံးနေကြတာတွေ့ရပါတယ်။တကယ်တော့ဒီလိုစစ်တပ်ကအနာသိမ့်ရတဲ့အချိန်ဟာမကြခင်ဆွတ်တော်သေးခေါ်ယူကျင်းပတော့မယ့်အချိန်ဖြစ်နေတဲ့အတွက်ဒီကောက်ခံကိုယ်စားလှယ်တွေအလုံးလူလိုဟာနေပြည်တော်မှာစုရုံးရောက်ရှိနေကြရပြီဖြစ်ပါတယ်။အနာသိန်းစစ်တပ်ကလွှတ်တော်ကိုမခေါ်ယူဘဲထားရှိနေခြင်းဖေဖော်ဝါရီ9ရက်နေ့မှာတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တချို့ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းလိုက်ကြပါတယ
်။ရန်ကုန်မြို့လမ်းမတွေပေါ်ကိုထောင်တောင်းချီတဲ့ပြည်သူတွေထွက်လာကြပြီးစစ်အာဏာသိမ်းမှုကန့်ကွက်ပွဲအခြေဟုံလဲမြင်လာပါတယ်။စစ်တပ်ကလည်းမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာပြီးဆန္ဒပြလူအုပ်ကိုစတင်နှိမ်နင်းမာတော့တယ်။အဲဒီနောက်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေအချင်းချင်းဆက်သွယ်ညှိနှိုင်းတာကိုဟန်တားတဲ့အနေနဲ့အင်တာနက်ဖျက်တောက်တာတွေလုပ်ခဲ့ပါတယ်။စစ်ကောင်းဆောင်တွေရုံးဆိုင်နေထိုင်ကြတဲ့နေပြည်တော်ကလူထုဆန္ဒပြပွဲကိုပြစ်ခတ်နှိမ်နင်းတဲ့အတွက်မတ်များသွဲသွဲခိုင်ဟာစစ်အာဏာသိမ်းပြီးပထမဦးဆုံးအသက်ဆုံးရှုံးရသူဖြစ်ခဲ့ပါတယ်။အဲဒီနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီ28ရက်နေ့မှာ18ဦးမတ်လ28ရက်နေ့မှာ38ဦးစသဖြင့်ဆန္ဒပြပြည်သူတွေတေဆုံးရမှုဟာတစ်ချိန်တက်တစ်ချိန်ပိုပြီးများပြားလာပါတော့တယ်။တေဆုံးရသူအကြီးအကျယ်ဘယ်လောက်ရှိလာပြီဆိုတာနိုင်ငံရေးသမားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကတောက်လျှောက်စီးရင်ပြုစုထုတ်ပြန်ခဲ့ပေမဲ့အာဏာသိမ်းစစ်ကောင်စီကတော့ဒါအခြေကားပြောဆိုထားကြတာဖြစ်တယ်လို့ဆိုပါတယ်
မလာပထမလာဝက်ရောက်ချိန်မှာအ
Anadin Sitaha, Lulade Media Rigo Satin, Nicola Bare, Media the Macho, Fancy Tainting Kayabi, the Chole, Bibago, Tribe Tension, Gayabare, Dido Dremabe, Sayo, Loyo, the Chole, Micho Kangayabare, Ninjazo Sana, Porto Durigo, Anadin Sikonsiga, Ea, Dojon, Tong, Kikan Ninin at Dwe, Ranganga Shocha, Joseph Murile, Yabia, Shilabare, Malasakore Nemaro, Sia Pishko, Piazu Lutoku, Zabu Comdiha, Yaki NLD, Soya Letaka, Diana Lanaka, Eazuripo,
မတရားတင်းဖြစ်ကျင်းညာထားတာကိုပဲပြလိုက်ပါတယ်မြန်မာစစ်တပ်ကတမတော်နေလို့သတ်မှတ်ထားတဲ့မလ၂၀ခုနှစ်မှာပုံမှန်လိုပဲစီးပြအခမ်းအနားတွေကိုကျင်းပခဲ့ပြီမဲ့နိုင်ငံတော်ဟန်ကွန်ဂရက်ဆန္ဒပြမှုတွေလွန်စွာများပြားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးမြို့နယ်ပေါင်း၂၀မှာသေဆုံးများသူ၁၆၀ဦးရှိခဲ့ပါတယ်ဒီစီးပြအခမ်းအနားကိုနိုင်ငံရပ အဲ့ဒီခန္ဓာမှာအထူးကြဆုံးအသက်ကတော့ရုရှားနိုင်ငံဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒားဖိုမင်းပဲဖြစ်ပါတယ်သူဟာစစ်တပ်အာဏာသိမ်းယူပြီးနောက်မြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့အဆင့်အမြင့်ဆုံးနိုင်ငံသားအစိုးရအသက်လည်းဖြစ်ပါတယ်စစ်ကောင်စီကတော့ဒီဒုဝန်ကြီးကိုနိုင်ငံတော်အကြီးအကဲတယောက်လိုကိုယ်စွမ်းနေချင်းကြိုဆိုခဲ့ပြီးဘိုးချုပ်မှုကြီးမင်းအောင်နိုင်ကိုယ် သွားခဲ့ပါတယ်ဧပြီလ3ပိုင်းမှာတော့ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာပြီး Federal Democracy ပဋိညာဉ်ကိုထုတ်ပြန်ခဲ့ပါတယ်အဲ့နောက်ဧပြီလ10ရက်နေ့မှာပဲခူးဆန္ဒပြလူအုပ်ကိုစစ်ကောင်စီလုံခြုံရေးတွေပြစ်ခတ်တဲ့အတွက်လူပေါင်း80ကျော်တေဆုံရပြန်ပါတယ် CRPH ဘက်ကတော့ဧပြီလ16ရက်နေ့မှာ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းလိုက်ပါတယ်
ဒီလိုနိုင်ငံရေးပြည်ပခလိုင်းတဘိုးမြင့်မားလာတဲ့အတွက်ကိုဗစ်ကာယောဂါကြောင့်ထိခိုက်ကျဆင်းနေရတဲ့မြမစီးပွားရေးလည်းထပ်မံကျဆင်းသွားခဲ့ပါတယ်။လမ်းမထွက်ဆန္ဒပြမှုတွေအပြင်နိုင်ငံဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်ရေးလှုပ်ရှားမှုကလည်းအာဏာသိမ်းစစ်ကောင်စီကိုအတော်လေးအကြမ်းရိုက်စေခဲ့တယ်လို့အထူးဖြင့်ဆေးဘက်ပညာရေးဘက်ဝန်ထမ်းတွေရဲ့အာဏာဖီဆိုင်မှုကြောင့်ပြည်သူလူထုအဖို့ကျန်းမာရေးပညာရေးတွေအများကြီးထိခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံ Amanda Corporation ကတည်ဆောက်မဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုဆောင်တည်ဆောက်ရေးစီမံကိန်းဂျပန် Suzuki ကထုတ်လုပ်မှုတို့ရပ်ဆိုင်းသွားခဲ့တယ်လို့ရန်ကုန်အစုရှယ်ယာရောင်းဝယ်ရေးဈေးကွက်လည်းအလုံးမဖြစ်တော့ပါဘူး။ Norway ခြေဆိုင် Telenor ဆက်သွယ်ရေးကုမ္ပဏီဟာသူတို့လုပ်ငန်းကိုရောင်းပြီးမြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာအင်းဒီဂျင်နိုင်ငံတချို့ကိုဖွံ့ဖြိုးရေးလမ်းကြောင်းအပေါ်တင်ပေးခဲ့တဲ့အထက်ချုပ်လုပ်ငန်းမျိုးဟာလည်းအစကစက်ရုံပေါင်း900ကျော်ရှိလာခဲ့ပြီးမှတဝက်ခန့်ပိတ်သွားခဲ့ရပြီးဝန်ထမ်းအများပြအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်။အလားတူပဲမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ဥပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းအဆက်အသွယ်ပြတ်တောက်ခဲ့ကြပါတယ်
။ The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States.
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာအစိုးရရဲ့အနှံငွေဒေါ်လာ1ဘီလီယံကိုထိန်းချုပ်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီဝင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့အမိန့်ချမှတ်ခဲ့ပါတယ
်။ဆီယနာသင်ပိုင်းမှုကိုဒီမိုကရေစီနိုင်ငံတွေကအပြင်းထန်ဆုတ်ချဝေဖန်ခဲ့ကြပြီးမဲ့မြန်မာအင်ဂျင်လည်းဖြစ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်လို့လည်းကြွေးကြော်နေတဲ့အိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံလိုပဲဆီယနာသိမ်းတဲ့အတွက်စင်မကောင်းဖြစ်ကြောင်းမျှသာပြောကြားခဲ့ပါလေ။အခုနောက်ဆုံးမှဆိုရင်အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လာတာကိုတော့တွေ့နေရပါတယ်။ Consensus ခေါ်အများသဘောတူညီမှုအရဆုံးဖြတ်မယ်အဖွဲ့ဝင်တွေရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့မူချမှတ်ထားတဲ့အာဆီယံခေါ်အစ်တောင်အခြားနိုင်ငံများအသင်းကတော့ဒီအရေးမှာအဓိကဥဆောင်ဖြစ်ရှင်ရမယ့်အနေအထားကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်လဲဧပြီ24ရက်နေ့မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်စီဖိတ်ခေါ်ပြီးအာဆီယံရဲ့မူငါချက်ပါရှိတဲ့သဘောတူညီချက်ကိုပေးအပ်ခဲ့ပါတယ်။အဲ့ဒီအချိန်မှာစစ်ကောင်စီအပေါ်အမှန်တကယ်ထိရောက်နိုင်တဲ့တောင်းဆိုချက်တွေမပါရှိဘဲနှစ်ဖက်စလုံးကအကြမ်းဖက်မှုတွေကိုဆော့ချရမယ်ဆိုတာကတောင်းဆိုထားတဲ့အတွက်တကြွလှုပ်ရှားသူတချို့ကအာမလူအာမရဖြစ်ခဲ့ကြပါတယ်။ထိုစဉ်ကအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလာရောက်ရေးကိစ္စဟာလဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရနိုင်ဘူးဆိုတဲ့အကြောင်းကြောင့်ပြည့်ပြည့်သွားခဲ့ပါတယ်။ အခုခါမှာတော့အာဆီယံအစကြဥက္ကရာတောင်ဟာကမ္ဘောဒီးယားနိုင်ငံလက်ထက်ကိုရောက်သွားပါပြီ။ကမ္ဘောဒီးယားကတော့မြန်မာစစ်ကောင်စီပေါ်သဘောထားပျော့ပြောင်းလိုဟန်ရှိနေပါတယ်။ဘူနီဂျိုဟွန်ဆန်ကိုရိုင်းလာမယ့်နှစ် January မှာမြန်မာနိုင်ငံကိုသွားရောက်မယ်လို့ပြောကြားနေပါလေ
။中方真诚的希望缅甸的各党各派从国家和民族
မြန်မာနိုင်ငံမှာစစ်ပွဲအရောမဟာဗျူဟာအရာပါအများဆုံးစိတ်ဝင်စားတဲ့တရုတ်နိုင်ငံဟာလည်းဒီရေးကိုမွေမတေတုံမချိုးကင်တွယ်ဖို့အားထုတ်နေတာတွေ့ရပါတယ်။အာဆီယံကိုရှေ့ရန်တင်ထားပြီးကိုယ်တိုင်ပြောဆိုညှိနှိုင်းပေးမဲ့လာလာတော့မတွေ့ရပါဘူး။အလားတူပဲစစ်ကောင်စီရဲ့လုပ်ရက်ကိုတက်ပြတ်သားသားထောက်ခံအားပေးတာမျိုးလည်းမတွေ့ရပါဘူး။ဒီချိန်မှာမြန်မာစစ်ကောင်စီအတွက်အဓိကအားထားရဟာရုရှားနိုင်ငံဖြစ်လာခဲ့ပါတယ်။တကယ်တော့ရုရှားဟာအရှေ့တောင်အာရှဒေသကိုမဟာဗျူဟာအရအစိတ်ဝင်စားနေခဲ့တာပါ။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာမြန်မာစစ်သားတွေကိုခေါ်ယူလေ့ကျင့်ပေးတာတွေလုပ်နေခဲ့တာပါ။မြန်မာစစ်တပ်ကလည်းတရုတ်နိုင်ငံအပေါ်မိခိုနေရတဲ့အဖြစ်ကိုပြောင်းလဲပြစ်ချင်နေတာပါအခုအာရာသိမ်းပြီးနောက်ပိုင်းမှာတော့စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာအိန္ဒိချင်းတရုတ်ကိုမသွားဘဲရုရှားကိုအရင်သွားရောက်ခဲ့ပါတယ်ရုရှားအစိုးရကသူ့ကိုနိုင်ငံတော်အကြီးအကဲတယောက်လိုမဆက်ဆံခဲ့ပေမဲ့တန်မိုးကြီးတဲ့လက်နက်ဖောက်တဲ့တယောက်လိုတော့ဆက်ဆံခဲ့ပါတယ်ရုရှားကပြန်ရောက်ပြီးတလားလောက်ကြာမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာဓာတ်ပြတ်ဆိုရဖွဲ့စည်းပြီးသူ့ကိုယ်သူဝန်ကြီးချုပ်ခန့်လိုက်ပါတယ်ကုလသမဂ္ဂကတော့စစ်အာဏာသိမ်းတာကိုလက်မခံစစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုရှုတ်ချစစ်ပေးရှောင်တွေအတွက်စာနာမှုအကူအညီပေးတို့ကလွှဲပြီးကိုတိလက်ရောက်လုံဆောင်နိုင်မဲ့အခြေအနေမတွေ့ရပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအမြဲတမ်းကိုယ်စားလှယ်ကိုလက်မခံပဲ NUG ကိုတစ်ဆာခံတဲ့ NLD အစိုးရလက်ထက်ကခန့်အပ်ထားတဲ့ဥကြုံမိုးထုံးကိုဆက်ပြီးလက်ခံထားတာတွေ့ရပါတယ
်စီအနာသင်ခံလိုက်ရတဲ့အတွက်အပြင်းထန်ဆုံးနာကြီးခံပြင်းကြသူတွေကတော့မျိုးဆက်သစ်လူငယ်တွေပဲဖြစ်ပါတယ်။ Generation Z လို့ခေါ်တဲ့ဒီလူငယ်တွေဟာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြရင်းကြာဆုံးသွားရတဲ့အထက်မှာအများဆုံးပဲဖြစ်ပါတယ်။မျိုးပေါ်မှာအကြမ်းမဖက်ဆန္ဒပြဖော်ထုတ်ရင်ဘာမှဖြစ်မလာနိုင်တော့ဘူးဆိုတာကိုသဘောပေါက်သွားပြီးတဲ့နောက်မှာတော့ဒီလူငယ်တွေဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုသွားရောက်စစ်ပညာသင်ယူကြပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုဒေသလိုက်ဖွဲ့စည်းပြီးစစ်ကောင်စီရဲ့လူမျိုးရေးတပ်ဖွဲ့တွေကိုရင်ဆိုင်လာကြပါတယ်
။အခုအဲ့ဒါကြောင့်အခုလောဆယ်ကျွန်တော်ပင်ရလာတင်တယ်။ဒီနေ့ချင်းကြရင်ကျွန်တော်ကခြေတောင်းကိုထွက်ရမယ်။ကျွန်တော်အသက်ပေးဖို့လည်းဝင်မလေးပါဘူး။
ဟုတ်ကဲ့။ဆရာနာရှင်ကိုအစားတည်းကမုံတီးပြီးပေါ့နော်။ညီမတို့မုံတီးတဲ့အတွက်ညီမတို့ကတော့ဘယ်လိုပဲဖြစ်ဒီဆရာနာရှင်ကိုအဲ့တိုက်ပြန်အမြင့်ကနေပြီးတော့တိုက်ချက်မှာပေါ့နော်။ဒီတော်လည်းမအောင်မြင်ချင်းရတော့ညီမတို့ဆက်ပြီးတော့စူးစမ်းနေဦးမှာပဲဒီ
အာနာရှင်ရဲ့အမွေဆိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကံမှုပေါ့နော်အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တဲ့အတူတက်စေချင်တ
ဲ့ NUG အစိုးရရဲ့ယာယီသမရလက်ရှိလာကလည်းစစ်ကောင်စီကိုတော်လှန်တိုက်ခိုက်ကြဖို့ပြည်သူတရားလုံးကိုဆော်ရတဲ့စစ်ကျင်ညာချက်တစ်စုံကို September 9ရက်နေ့မှာထုတ်ပြန်လိုက်ပါတယ
်တင့်ဒီနေ့ September 9ရက်တော်တယ်လင်းလက်ဆန်းနေ့ရက်နေ့မှာဆက်ရစစ်အာဏာရှင်စန့်ကျင်ရေးပြည်သူတို့၏ခုခံတွန်းလှန်စစ်တီစတင်နေပြီဖြစ်တယ်
။တိုင်းဒေသနဲ့ကိုင်းအဖွဲ့တွေကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေကအပိတ်သလိုတချို့အင်အားစုတွေဟာဆိုရင်သူတို့ကိုယ်တိုင်စီရေးအချိန်နှင်လာတာတွေ့ရပါတယ်။ဒီခင်ဥသိမ်းကျင်းအစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ MCA ခေါ်ပြည်ရသဘောတူညီချက်ဟာလည်းပြက်ပြဲသလောက်ဖြစ်သွားခဲ့ပါပြီ။ဒီအခြေအနေကိုပြည်တွင်းစစ်အခြေအနေပဲလို့သုံးသပ်သူတော်တော်များများကမှတ်ချက်ချနိုင်ကြပါတယ်။
အခု2021ကုံဆုံးလူအခြေအနေမှာတော့လက်နက်ကင်တိုက်ပွဲတွေအချိန်ပိုမြင့်လာတာတွေ့ရပါတယ်။အထူးသဖြင့်ပြည်ရဲ့အဖွဲ့တွေကအင်အားအကြီးဆုံးနဲ့အဓိကကြတဲ့ KNU KA မျိုးသားစီယုံနဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာချိနဲ့နေတဲ့ပြည်ရဲ့သဘောတူညီချက်ကိုလုံးဝပြက်ပြဲတော့မဲ့အခြေအနေစိုက်စေပါတယ်။ဒီလိုတိုင်းရင်းသားလက်နက်ကင်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ PDF တွေရဲ့လှုပ်ရှားမှုတွေကိုလည်းပုံမမြင်တွေ့လာပါတယ်။သူတို့အနေနဲ့ဖောင်ဖျက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ပြန်လှည့်စရာအကြောင်းမမြင်သလိုဆွေးနွေးစစ်ဆက်အဖြေရှာရေးကိုပယ်ချထားတဲ့စစ်ကောင်စီအနေနဲ့လဲဆက်ပြီးအင်အားသုံးဖြိုခွင်းသွားပွေတာမြင်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ
်စစ်ကောင်စီဟာအနာသိမ့်ပြီးတာကတော့တနည်းအကြမ်းမှရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအနာထွက်ပြီးမယ်လို့ကြေညာခဲ့ပေမဲ့အခုအခါမှာတော့နောက်တစ်နှစ်ထပ်တိုးပြီးနှစ်နှစ်အကြာ2020ဆုံးမှရွေးကောက်ပွဲကျင်းပပြီးမယ်လို့ပြောလာကြပါတယ်ရွေးကောက်ပွဲကော်မရှင်အစ်စ်ကိုဖွဲ့စည်းပြီးကောင်ဆန်းစုကြည်အပါဝင် NLD ခေါင်းဆောင်တွေကိုရွေးကောက်ပွဲမသမာမှုအပါအဝင်စွဲချက်များစွာနဲ့အမှုဖွင့်စစ်ဆေးနေပါတယ်သူတို့ကိုရွေးကောက်ပွဲမှာ ဝင်ပြိုင်စည်းခြင်းလို့ဒီလိုရောက်ကိုလောက်တာဖြစ်တယ်ဆိုပြီးသုံးသပ်သူတွေကမထက်ချကြပါတယ်ချုပ်ပြောရင်တော့ဆိုရရှင်များခင်ဗျာမြန်မာနိုင်ငံတွင်နိုင်ငံရေးစီရေးပဋိပက္ခတွေရောက်လာမယ့်2022မှာလဲစီးပွားရေးလူမှုရေးဆင်းရဲနှိမ့်ကြပြီးပြည်သူတွေအခက်ဒုက္ခရောက်ကြရလေဦးမလားဆိုတာဒီလိုနှစ်သက်ကူပျော်ရွှင်နေရမယ့်အချိန်မှာလူတိုင်းစိုးရိမ်မကင်းဖြစ်နေကြတယ်ဆိုရင်မှမယ်မဟုတ်ကြောင်းပါခင်ဗျာ
ဦးကျော်စံသာပြန်ပြောင်းသုံးသပ်တင်ပြသွားတဲ့2022ခုနှစ်မြန်မာနိုင်ငံတွင်အခြေအနေတွေကတော့စိတ်ပြက်ပွေရာတွေနဲ့ပြည့်နှက်နေတာကိုတွေ့ရမှာဖြစ်ပါတယ်ခင်ဗျာအဲ့တော့အခုလာမဲ့2022ခုနှစ်မှာသရရှင်တွေလိုလားတောင်းတနေတဲ့ဆန္ဒတွေအတိုင်းပြေဝကြပါစေလို့ဒီနေရာကနေစုမုံကောင်တောင်းလိုက်ရပါတယ်ဗျာအခုတော့ဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့စီးကျူယောဂနဲ့ပတ်သက်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
စီးကျူယောဂခံစားနေရတဲ့သူတွေဟာသွေးထဲမှာအချိုတဲ့မြင့်တက်တာအချင်းကြလာပြီဆိုရင်သွေးကြောတွေကိုထိခိုက်ပျက်စီးစေပြီးရေရှည်နောက်ဆက်တွဲဆူးကျိုးတွေကျုံနေရလေရှိတယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဆီးကျိုးယောဂခံစားနေရတဲ့သူတွေဆိုတာအဓိကအဖြစ်တော့သူ့ရဲ့ခန္ဓာကိုယ်ကပြင်ပဝင်လာတဲ့အစာတောက်တွေကပါတဲ့အချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်ဘူးမထိန်းသိမ်းနိုင်တဲ့ကြောင့်သွေးထဲမှာအချိုဓာတ်မြင့်မားနေတယ်အဲ့ဒါကိုပဲဆရာကဆီးကျိုးယောဂဖြစ်တယ်လို့ပြောကြတယ်နော်ဒါကြောင့်မလို့ဆရာတို့ကဒီစီးကျိုးယောဂတဲ့တယောက်ဒီအချိုဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်တကယ်၍သွေးထဲမှာအချိုဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချိုဓာတ်တွေဒီညားနေတဲ့အချိုဓာတ်တွေသွေးတော်နေရံတွေကိုဖျက်ဆီးတယ်ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုပြင်ရတယ်ပေါ့နော်အဲ့တော့ဖျက်လိုက်ကျင်လိုက်နဲ့ကြာတဲ့အခါမှာတဲ့တကိုယ်လုံးကသွေးတော်တွေကျဉ်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတယ်နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်လက်တလောပြဿနာဆိုတာအချိုဓာတ်တွေတားများပြီးတော့နော်သတိလစ်တာတို့နော်ဆေးရုံတက်ရတာတို့ဖြစ်တာလို့မဟုတ်ရင်အချိုဓာတ်တွေတားနှိမ့်ကြပြီးတော့သတိလစ်ပြီးဆေးရုံရောက်တာဒါဒီရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့နော်အဲ့တော့ရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးကအသက်အန္တရာယ်ရှိတယ်ဒါပေမဲ့အဲဖြစ်တာတွေနဲတယ်အများစုစီးဆိုသမားတွေကတော့ရေရှည်နောက်ဆက်တွဲစိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ
်။စီးကျိုးကြောင့်သွေးကြောတွေထိခိုက်ပျက်စီးတဲ့အခါပျက်စီးသွားတဲ့သွေးကြောအမျိုးအစားပုံမူတည်ပြီးနောက်ဆက်တွဲစိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါ။ဘလို့နောက်ဆက်တွဲစိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။အဲ့
တော့ဆေးမဆရာပြောခဲ့သလိုတကူလုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်။အဲ့တော့အုံနောက်ဖရာသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့ရေဖြတ်တာဖြစ်တယ်။နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ကြီးဆုံးရှုံးနိုင်တယ်နှလုံးရက်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောင်းမယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလာရင်ခြေထောက်တွေအနာပြစ်မယ်ပုတ်တယ်ခြေထောက်ဖျက်ရတာတွေဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်ဆီးရတတ်တယ်မျက်စိထဲသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြစ်မယ်ဆိုရင်အမြင်အာရုံကိုထိခိုက်နိုင်တယ်ဒီလိုနောက်ဆက်တွဲဆိုကြတွေခံစားရတယ်နော်
စီးကျိုးယောဂဝေဒနာရှင်တွေအနေနဲ့သွေးတင်းတကြတဲ့မမြင့်တက်အောင်ထိန်းသိမ်းထားနိုင်ရုံနဲ့မလုံလောက်ပဲသွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုပါရှောင်ကျဉ်ကြရမှာပါသွေးကြောကျင်းတဲ့လက္ခဏာတွေတွေ့နေရပြီဆိုရင်လည်းစောလျင်စွာကုသမှုခံယူဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာအဲ
့တော့ဆရာတို့ပြောတဲ့အထဲမှာစီးကျိုးယောဂကဒီကုလုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂဖြစ်တဲ့အတွက်ကြောင့်လို့စီးကျိုးယောဂဝေဒနာတွေတယောက်ဒီအချိုဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာသိရှိပါတယ်ဒါကြောင့်မို့သွေးကြောကျင်းမြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့အရာတွေကဘာတွေပါမှာလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးရိုးယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တစ်ခါဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမှာသာမြင်းနဲ့စီးကျိုးရဲ့နောက်ဆက်တွဲစူကျိုးတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့စီးကျိုးယောဂဝေဒနာတွေတယောက်ဒီအချိုဓာတ်ထိန်းသိမ်းနဲ့စားတောက်တွေရှောင်ကြရမယ့်ဤသူအဲ့ဒီသွေးတိုးတန်တဲ့နီးတွေကိုရှောင်ကြည့်ရမယ်အစီကိုလည်းရှောင်ကြည့်ရမယ်ဆေးလိပ်တောက်တဲ့ဆိုရင်ဆေးလိပ်ဖြတ်ရမယ်ပေါ့နော်ဒါတွေဒီဆောင်နဲ့တိုင်ပင်ပြီးတော့ဒီသွေးကြောချင်းမြောင်းနိုင်တဲ့အခြေအနေဒီအားလုံးကိုရှာဖွေပြီးတော့ကုသပေးမှသာလျှင်နောက်ဆက်တွဲဆူတူတွေကိုကာကွယ်ရအောင်နော်ဒါလေးရာစီးကျိုးယောဂရှိတဲ့သူတိုင်းသိထားသင့်ပါတယ်ဘာလို့လဲဆိုရင်ဆရာဝန်နဲ့တစ်ခေါက်ပြပြီးတဲ့အချိန်မှာသူတို့ကအဲနောက်ပိုင်းမှာချင်းဆိုတဲ့စီကိုမလာဖြစ်ဘဲနဲ့
ซีโจเทนเนี่ยซีเลียวเว้ยตัวเสร็จตอกนี่เลยตัวบางจ้าซีซีจ้าซีโซอเมียซูอ่ะจ้าวันนั้นไม่ตัวเองก็ตอกจ้าเราเนาะถ้าสมมุติซีโจเนี่ยนอกเสร็จด้วยตัวเจ้าเจียมเปิ้ลสู่เราอ่ะพี่ว่ากันไว้ในมาไม่เข้าใจด้วยจ้ามึงดูที่ซีโจวีดนาด้วยได้ดีกูดีที่ซีโจเนี่ยไม่กล้าไปเนี่ยเจเนาะยอกาดิวเทนได้นานเลยยี่จีเลยซีตอกผู้เลยยี่จีเลยสวัสดีบุตรมาเลยเนาะ เออช่วงนี้เปลี่ยนเปลี่ยนไปสิซีจูเวทนาเดียวดีนอกเสร็จด้วยซูจูนี่ไม่ใช่อ๋อซีนี่ตอกเตะตุ่ยอาซีนี่พับปูลูเมอถ้าอย่างนี้เรื่องดูอ่ะถ้าอย่างชอบพี่เราต้องรู้ชัดๆนี่กูรู้ไหมกูเล่นรู้ชัดมือดีๆสามีพี่ยามีซีเนี่ยช่วงกูรู้ว่าช่างเชื่อเต็มเนี่ยแล้วก็ตัวเจ้ามาที่ตัวรู้สิรู้สิตัวรู้จ้าซีตอกพี่เราดีตัวรู้เทนเดย์มือบุลูเร
นักสู้หนึ่งเนี่ยเราสิบปีสิบหกช่วงชาปีจีอันเป็นสิจูยอกาเย่นักเสด็จสู้จูริโอทางเวนัยมาที่บ้านสิจูยอกาเวนัยชื่อหนึ่งเนี่ยตัวเองจะจัดแม่มีแต่เอาเทนเดบีตัวเจ้าจึงเสียเจ้าอย่างรีกูเลยช่างจิมบุยี่จีเลยเจ้าแต่เองบีบุไลดาพิบาร์เลยฉันว่าแต่ละวะตัวจ้าเต็นโซสูนุยเต็นเสด็จลูรุเนี่ยจำมาอีสิ่งหัวหน้าสิ่งเงียบละบักเนาะ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တွေနဲ့ပေးပို့လိုတဲ့ဓမ္မမဟုတ်မွေးနေ့လက်ဆောင်အဖြစ်နဲ့ဒေတာချင်းတွေကို VOA
ยานิตรินว่าซีซันนี้กูน่าเสียบ่ชิบาร์เลยคุยรอตรินจริงๆกูคิดมองสมมติเปลี่ยนไปบ้างเปล่าอเมริกันธรรมดาจบไปเนี่ยฮะที่กรีกจะทำเรื่องนี้มารัสเซียธรรมดาบลาดิมาปูตินเนี่ยเทลิฟอนเซสเวนุยามายูเครนเนี่ยจะเต็มมามุกิสะยอบายด้วยแต่ทำไมยังพิชิบุจูบามาพิจารณาอเมริกันเสียงยังยากที่จะเอาไปเจาะเลยไปเลย อัฟกันมีอุตมีมีอาเมงลีมีอาเนลูกคุณเยสัยอาอเมริกันเยอทุตันตมันพี่รานาอเมริโกคาไลจาวอเมริกันในใจวันยี่ตนาแอนโทนีแบลงกันอาปูดูนีมาชินยาไลฟาร์เนี่ยมีอากุริยาลูกคุณเยสัยอาทุกคนเลยตูคาไอเอเมริกันตมราจูบายเนโกลูกคุณเยพูดกับไต่ตงไลจาวาร์เนี่ยนั่นทำเลกุเนี่ยมีอากุริยาลูกคุณเยสัยอาเออุบริยาอเมริกันตมราดีกาทุกคนเลยคาไอคุณชีบี အထက်လွတ်တော်ကအတီးပြူပေးကြရမှာပါကိုရိုနာဗိုင်းရပ်စ်ဒယ်တာရဲ့အိုမီကရွန်မျိုးကွဲနှစ်ခုတပြိုင်တည်းပြန့်ပွားနေတာကြောင့်ယောဂါကူးစက်မှုဟာဆူနာမီရေလိုင်းကြီးလို့မြင့်တက်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှုချုပ်တက်ထရိုဂေဗရီယာဆက်စ်ကပေါ်ဒူးနေကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ကြားပြီနေမှာခရစ်စမတ်အကြိုနေ့ကလူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ
တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝန်ထမ်း2ဦးနဲ့ကလေးလေးယောက်ပါဝင်လူပေါင်း35ယောက်တပ်ဖြတ်ခံရတဲ့လုပ်ရအတွက်တာဝန်ခံမှုရှိအောင်လုပ်ဖို့လဲဗိုလ်ဓူးနေကထုတ်ပြန်ချက်မှာရေးသားဖော်ပြထားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်120ကိုတင်ဆောင်ပြီးအင်ဒိုနီးရှားနိုင်ငံရဲ့မြောက်ဘက်ဇွန်အာချေးဒေသကမ်းလွန်မှာရောက်ရှိနေတဲ့လက်တစင်းကိုစိုက်ကော့ခွင့်ပြုဖို့အင်ဒိုနီးရှားအာဏာပိုင်တွေကဗိုလ်ဓူးနေမှာဆုံးဖြတ်လိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတရင်ချင်းညို့ကိုကိုကမောင်ဆုံးမင်းပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမူကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့ခ်နဲ့ဇူဘဲအထရပ်တို့ဖြစ်ကြပါတယ်ကြာသာပတိနေ့မနေ့ဗီဒီယိုရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ3249လိုင်းလမီတာ190ပြင်ဗီဒီယိုရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လင်းခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.